ီးခဲ့တဲ့သတင်းပတ်တုံးကခရမလင်နန်းတော်နားမှာတနက်နေ့ပြစ်ဒဏ်ခံခဲ့ရသူရုရှားဆွေအကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့အတိုက်ခံခေါင်းဆောင်ဘိုရစ်နမ်ဆော့ကိုရုရှားပြည်သူတွေကအင်ကာနေ့မှာလည်းလာရောက်ဂါရဝပြုနေကြပါတယ်။မော်စကိုမြို့နယ်ကအန်ဒရေးစာခရော့လူခွင့်ရေးစင်တာမှာတနင်္ဂနွေလလာရောက်ကြည့်ရှုနေအောင်ဖွင့်လှစ်ပြသထားတယ်။အသက်55နှစ်ရွယ်နမ်ဆော့ရဲ့အလုပ်ရုပ်အလောင်းထားရနေရာမှာတော့သူ့ရဲ့မိတ်ဆွေတွေနဲ့မိသားစုဝင်တွေကိုနှင်းစီနေတွေကင်ပြလာရောက်တာတွေ့ရပါတယ်။အခမ်းအနားမှာရုရှားဒုတိယဝန်ကြီးချုပ်အာကာဒီဒဗိုကိုဗစ်လည်းတက်ရောက်လာပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးဂျွန်တက်နဲ့အတူအရင်ဗြိတိသျှဝန်ကြီးချုပ်ဟောင်းဂျွန်မေဂျာတို့လည်းအခမ်းအနားကိုတက်ရောက်လာတာပါ။သူဟာတရားဥပဒေစိုးမိုးရေးအတွက်ရပ်တည်ခဲ့သူဖြစ်ပြီးလွတ်လပ်စွာပြောဆိုခွင့်ရအောင်တနည်းပြောရင်လွတ်လပ်မှုအတွက်ရပ်တည်ခဲ့သူဖြစ်တဲ့ရန်လုံမှုတွေဖိနှိပ်မှုတွေနဲ့အဂရိလိုက်စားမှုတွေအတွက်ဆန့်ကျင်ပြီးသူရပ်တည်ခဲ့တဲ့ဆိုတဲ့အချက်ဟာတိတ်ကိုအရေးကြီးပါတယ်လို့ဗြိတိသျှဝန်ကြီးချုပ်ဟောင်းမစ္စတာမေဂျာကပြောပါတယ်။နမ်ဆော့ဖ်ရဲ့ရုပ်လောင်းကိုအင်ကာနေ့နှောင်းပိုင်းမှာမော်စကိုကထရိုယီဂူဖရော့ဖ်စကိုယီတုတ်တံမှာပြုံလန်တချို့မှာဖြစ်ပါတယ်။အရင်ဒုတိယဝန်ကြီးချုပ်ဟောင်းဖြစ်သူနမ်ဆော့ဖ်ဟာပြီးခဲ့တဲ့တောက်ကြံနေတုန်းကသူ့အမျိုးသမီးနဲ့တံတားပေါ်မှာဖျက်ပြီးရှောက်လာတော့အမည်မသိတနတ်သမားတွေကတနတ်နဲ့လေးချက်ပြစ်ကတ်လောက်ကြံတာကိုခံခဲ့ရတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အခုလိုအံ့ဩသုံးလို့ဆရာတန့်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းမှုတွေတေးတေးချာချာလှုပ်ဆောင်တော့မှဖြစ်ကြောင်းကြေညာပေးခဲ့ပါတယ်။အတိုက်ခံတက်ကြလှုပ်ရှားသူတွေကတော့နမ်ဆော့ဖ်ဟာရုရှားဆွေကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ခဲ့တယ်လို့လက်တုံ့ပြန်တာကိုခံခဲ့ရတယ်လို့ပြောကြားကြပါတယ်။